COA မြန်မာပိုင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်နေပါတယ်ကျွန်မစုညံမော်မှာအမေရိကန်ပြည်ထောင်စုမှာအင်္ဂါနေ့ညတော်ကလုပ်ခဲ့တဲ့တမ်ဘရာလောင်း၂ရောက်ရဲ့ပထမအကြိမ်စက္ကန့်လူဝဲအကြောင်း VOA သတင်းတော် Mike O'Sullivan ရဲ့သတင်းပေးပို့ချက်ကိုတင်ပြပါမယ်ရှင်အမေရိကန်ပြည်ထောင်စုမှာရွေးကောက်ပွဲကျင်းပဖို့35ရက်သာလိုတော့ချိန်မှာပထမဆုံးပြုလုပ်တဲ့တမ်ဘရာလောင်း၂ရောက်ရဲ့စကားဆက်ထိုးပွဲဟာတင်းတင်းမြတ်မြတ်စတင်ပြီးတိတ်မကြခင်မှာပဲတစ်ဖက်နဲ့တစ်ဖက်အပြာနှံထိုးနှက်ပြောဆိုတဲ့အခြေအနေကိုရောက်ခဲ့ပါတယ်အမေရိကန်မှာတည်ဆုံးသူ2,000ထက်မနည်းရှိသွားပြီဖြစ်တဲ့ COVID-19 ကရောဂါကိစ္စအပါအဝင်အကြောင်းအရာတော်တော်များများနဲ့ပတ်သက်လို့ညှင်းခုံပြောခဲ့ကြတာပါ
The president has no plan. He hasn't laid out.
တော်တော်မှဘာစီစဉ်မှမရှိပါဘူး။ဘာတွေလုပ်မယ်ဆိုတာချပြခဲ့ခြင်းမရှိပါဘူး။ဒီပြဿနာဘယ်လောက်ကြီးရဲဆိုတာဖေဖော်ဝါရီလထဲမှာငယ်ကသူသိထားတာဖြစ်ပါတယ
်။ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်ရဲ့အခုလိုပြောတာကိုသမ္မတဒေါ်နယ်ထရမ့်ကတော့ထိရောက်တဲ့တုံ့ပြန်ဆောင်ရွက်မှုတွေလုပ်ခဲ့တယ်လို့ခြေပါပါတယ်။
We got the gowns, we got the masks, we made the ventilators. You wouldn't have made
ကောင်းကင်ဝတ်စုံတွေရှိရနှာခေါင်းရည်ရှိရတက်ရှိစက်တွေထွက်လုပ်ခဲ့ခင်ဗျားဆိုရင်တက်ရှိစက်တွေလုံးဝမဟုတ်ပါဘူးအခုဆိုကောင်းဝတ်စည်းထွက်လာဖို့တရင်ပပိုင်းမှာလိုပါတော့တယ
်ဘိုဘာမားကဲလို့ကြီးစားတဲ့ဝင်ငွေနည်းသူတွေအတွက်တန်ဖိုးနဲ့ကျန်းမာရေးအာမခံအစီအစဉ် affordable care ဥပဒေကိုဖျက်ဖို့သမ္မတထရမ့်ရဲ့အထောက်အမှုအပေါ်ဒုသမ္မတလောင်းဂျိုးဘိုင်ဒန်ကနေဝင်ထုတ်ပါတယ်အဲ့ဒီဥပဒေကိုဖျက်ရင်ပြည်သူတန်း20လောက်ကျန်းမာရေးအာမခံရှိတော့မှာမဟုတ်ဘူးဆိုတာကိုသူကထောက်ပြပါတယ်။ဒါမှမဟုတ်ထရမ့်ကတော့အဲ့ဒီအစီအစဉ်ဟာဖွဲ့စည်းပုံနဲ့မညီသလိုအတုံးပြုသူတွေရွေးချယ်နိုင်မှုဘိုင်အကန့်အသတ်ရှိတယ်လို့တုံ့ပြန်ပါတယ်။ဂျိုးဘိုင်ဒန်ကလည်းသူသာသမ္မတဖြစ်လာခဲ့ရင်မဲဆန္ဒရှင်တွေအနေနဲ့လက်ရှိကျန်းမာရေးအာမခံကိုဆက်ပြီးထားနိုင်ကြမှာဖြစ်တယ်လို့ပြောပါတယ်
။ They can, they do, they will under my
ကျွန်တော်ဆိုပြထားတဲ့အစီအစဉ်အရသူတို့ဆက်ထားနိုင်ကြမယ်ဆက်ထားလို့ရကြမှာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုမှာအစိုးရကျန်းမာရေးစောင့်ရှောက်မှုစနစ်လုပ်ဖို့ဘိုင်ဒန်ကကြိုးစားနေတာဖြစ်တယ်လို့ထရမ့်ကဆက်ဆဲပါတယ်။ဒီအကြောင်းအရာပြောနေကြစမ်းမှာလည်းတယောက်ပြောနေတာကိုနောက်တစ်ယောက်ကအပြန်လူပြောတဲ့အခြေအနေဖြစ်ခဲ့ပါတယ်။တမလာလောင်း၂ယောက်အခြေအနေဖြစ်တဲ့နောက်ထပ်ခေါင်းစဉ်တစ်ခုကတော့အမေရိကန်ပြည်ထောင်စုတရားရုံးချုပ်တရားသူကြီးဖြစ်ခန့်အပ်ရေးကိစ္စဖြစ်ပါတယ်။မကြာခင်ကကွယ်လွန်သွားတဲ့တရားသူကြီးRuth Bader Ginsburg ရဲ့နေရာမှာ conservative အမည်ရှိတဲ့ Amy Coney Barrett နဲ့အစားထိုးဖို့ Donald Trump ရွေးချယ်ထားတာနဲ့ပတ်သက်လို့တချို့နေရာတွေမှာကြိုတင်နေပေးမှုတွေစတင်နေပြီဖြစ်လို့ရွေးကောက်ပွဲပြီးတဲ့အထိစောင့်တင်နေလို့ Joe Biden ကပြောပါတယ
် American people have a right to have a say into the
CIA ကြိုတရားသူကြီးဘယ်သူကခန့်တင်နေဆိုတာ American ပြည်သူတွေရွေးချယ်ပိုင်ခွင့်ရှိတယ်မှာလေ
Trump ကတော့သူသာလက်ရှိသမ္မတဖြစ်နေတဲ့အတွက်အစားထိုးဖို့ဟာသူတာဝန်ဖြစ်တယ်လို့ဆိုပါတယ်
We won the election and therefore we have
ဒီကဘောကျွန်တော်နိုင်ထားဖြစ်လို့ရွေးချယ်ပိုင်ခွင့်ကျွန်တော်တို့မှာရှိပါတယ
်။အင်္ဂါနေ့ညတော်ကပထမအကြိမ်စကြေးလူပွဲနဲ့ပတ်သက်လို့ဒမရော့ဘက်ကချေနွေးမြင့်ခုန်ခဲ့တာတွေအပေါ်ချိန်ရတယ်လို့ Trump အောင်နိုင်ရေးတာဝန်ရှိသူကပြောပါတယ
်။ I think what the viewers saw was President Trump who was in command of
ဒါကသူပြောရသော်လို့မှာဒမရော့ဆမ်ကပိုင်ပိုင်နိုင်နိုင်ပိုကြီးကနေပြောသွားနိုင်တာသိရပါတယ်။ Joe Biden ဆိုတော့ပြောညံ့တယ်လို့ထင်တယ်။ချင်းတော်မြန်မြန်ဟိုကြီးဒီကြီးလုပ်ပြီးဘောဒေတာကြီးကအကူအညီယူရအောင်လို့တာတွေ့ရပါတယ
်။ George Mason တက္ကသိုလ်ကဆက်ဆံရေးပိုင်းဆိုင်ရာတုံ့တက်သူ Jeremy Meyer ကတော့တမရထမ်ဟာဘာကိုမှထိထိမိမိပြောတာမရှိဘူးလို့တုံ့တက်ပါတယ်
။ Biden spoke so many times he would get 10, 20, 30 seconds into a coherent point and then he'd be interrupted.
Biden ဘက်ကပြောတာ10 second, second 20, 30လောက်ကြာလို့ဆက်ဆက်ရှိရှိပြောတဲ့အချိန်ရောက်ပြီဆိုရင်သမရဘက်ကထပ်ခါတလဲလဲအပြိုင်ပြောပြီးတော့နှောက်ရတာအချိန်ပေါင်းများစွာပါ။ဒါကြောင့်ဒီစကေးလူပွဲဘယ်သူနိုင်တယ်လဲဆိုတဲ့မေးခွန်းကအထိပ္ပယ်မရှိတယ်လို့ဖြစ်ပါလေ။ဒါကြောင့်လဲဆိုတော့သမရလောင်းစကနိုင်လူပြောပွဲဆိုတာမျိုးမဖြစ်အောင်လို့သမရဘက်ကလုပ်နေလို့ပါ
။နိုဗင်ဘာရွေးကောက်ပွဲမတိုင်ခင်ပထမတစ်ဆင့်သမရလောင်း၂ယောက်ရဲ့စကေးနိုင်လူပွဲကတော့ပြီးသွားပါပြီ။နောက်ထပ်နှစ်ခုကိုတော့အောက်တိုဘာလထဲမှာကျင်းပဖို့စီစဉ်ထားပါတယ်ရှင်။ကျွန်တော်ဆွေးနွေးပါမယ်။